This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ဗီဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ဗီဒီယို NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျာ။မင်္ဂလာနံနက်ခင်းပါခင်ဗျာ။ဒီကနေ့2025ခုနှစ်ဇူလိုင်လ29ရက်နေ့ဗီဒီယို NUG ရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်။ပထမဦးစွာရေဒီယို NUG စီရင်တင်ကောင်းထုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။ရေဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီးရေဒီယို NUG ရဲ့မနက်ခင်းစီရင်တင်များကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးစီရင်တင်နေဖြင့်မုံရွာမှာဂျမ်ဘာကားတစ်စီးအပါအဝင်တံပြားကကား၃စီးအားမိုင်းဆွဲတိုက်ခိုက်တဲ့တရင်ကိုတင်ပြပေးပါမယ်။မုံရွာအခြေဆိုင်အနောက်မြောက်တိုင်းစစ်ဌာနချုပ်နမခမဘော်ဒီတထောင်တာဝါတိုင်ကုန်းတွင်အထိုင်ချထားတဲ့စစ်ကောင်စီတပ်စခန်းကိုရိခါပို့ထွက်လာတဲ့စစ်ကောင်စီရင်နှန်းအားမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ Golden Peacock Attack Force ကထုတ်ပြန်ထားပါတယ်။ကိုမိုင်းကိုနင်းမိပြီးသေဆုံးသွားတဲ့စစ်ကောင်စီဒုဗိုလ်တဦးအလောင်းကိုလာရောက်ယူဆောင်ရန်နဲ့ရိခါပို့ထွက်လာတဲ့ဂျမ်ဘာကားတစ်စီးနဲ့တံပြားကားကားနှစ်စီးတို့ကိုဇူလိုင်လ29ရက်နေ့လယ်12နာရီ33မိနစ်မှာမြင်းနယ်ဘော်ဒီတထောင်ကြားလမ်းမိုင်းတနေရာမှာမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။စစ်ကောင်စီကင်းဘုံအထက်ထက်ကြားမှ၎င်းကားရန်ကိုထိထိမိမိမိုင်းဆွဲတိုက်ခိုက်နိုင်ခဲ့ပြီးတတရားမြောက်နောက်ဆုံးကားမိုင်းထိပြီးထိုးရက်သွားကာကားပေါ်မှစစ်ကောင်စီတပ်ဖွဲ့နဲ့ကင်းဘုံများကလက်နက်ငယ်များ40မမများဖြင့်ရန်တမ်းပစ်ခတ်ခဲ့ကြတယ်လို့သိရပါတယ်။ယခုတိုက်ခိုက်မှုကိုမုံရွာမြို့နယ်ပြည်သူ့ကာကွယ်ရေးမိုင်းအဖွဲ့ Golden Peacock Attack Force နဲ့ Area 71 Local People Defense Force တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပြီးအထိခိုက်မရှိပြန်ဆုတ်ခွာနိုင်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ဒုတိယစစ်ရေးသတင်းအနေဖြင့်ကြောင်မဲမြို့နယ်ပန်ပေါင်းကျေးရွာတွင်စစ်ကောင်စီတပ်မှ Drone 3စီးဖြင့်ဘုံ3လုံးလာရောက်ကျဲချတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။တောင်ပြည်တပ်မှနှစ်နယ်မြေကြောင်မဲမြို့နယ်ပန်ပေါင်းကျေးရွာတွင်စစ်ကောင်စီတပ်မှတိုက်ပွဲဖြစ်ပွားခြင်းမရှိဘဲ drone 3စီးဖြင့်ဘုံ3လုံးလာရောက်ကျဲချမှုကြောင့်ပြည်သူလူထုနေအိမ်တစ်လုံးထိမှန်ပျက်စီးခဲ့ပါတယ်ဖြစ်စဉ်မှာဇူလိုင်လ29ရက်နနက်7နာရီ30မိနစ်အချိန်တွင်တစ်ချိန်7နာရီ32မိနစ်အချိန်တွင်တစ်ချိန်နှင့်7နာရီ34မိနစ်အချိန်တွင်တစ်ချိန်စုစုပေါင်း3ချိန်ဖြင့်စစ်ကောင်စီတပ်မှပြည်သူလူထုများကိုဦးတည်ပြီးရည်ရွယ်ချက်ရှိရှိဘုံများလာရောက်ကျဲချတိုက်ခိုက်ခဲ့တယ်လို့DNL ကအတည်ပြုထုတ်ပြန်ထားပါတယ်ခင်ဗျာဆလဘီရေဗျူခလာရ282တရင်မှပေါ်တာဆွဲခံထားရတဲ့အသက်16နှစ်အရွယ်တပ်သားတစ်တဦးအလင်းဝင်လာတဲ့သတင်းကိုတင်ပြပေးပါမယ်တနင်္သာရီတိုင်းရေဗျူမြို့နယ်ခလာရ282တရင်မှအရမပေါ်တာဆွဲဖမ်းဆီးထားတဲ့အသက်16နှစ်အရွယ်တပ်သားတစ်ဦးအလင်းဝင်လာခဲ့တယ်လို့နီးဗျူဟာ33 Tactics 33ကထုတ်ပြန်ထားပါတယ်စစ်မှုထမ်းတပ်သားတစ်မောင်နှမ်းကိုကိုဟာပေါ်တာဆွဲဖမ်းဆီးခံရချိန်မှာအသက်16နှစ်5လသာရှိသေးပြီးအသက်မပြည့်သေးကြောင်းပြောဆိုခဲ့ပေမဲ့လူဝင်မှုကြီးကြပ်ရေးလာဝကယုံကနေမှတ်ပုံတင်အတူပြုလုပ်ပေးကာစစ်တင်နှန်းကြောင်းပို့ဆောင်ခဲ့တာလို့ဆိုပါတယ်။၎င်းအလင်းဝင်တပ်သားဟာဇူလိုင်လ25ရက်နေ့မှာခလာရ282တရင်ကနေလက်နက်ယူဆောင်လာခြင်းမရှိဘဲထွက်ပြေးလာခဲ့ပြီး26ရက်နေ့မှာနီးဗျူဟာ33 Tactics 33ထံအလင်းဝင်ရောက်လာခဲ့တာဖြစ်တယ်လို့သိရပါတယ်။မောင်နှမ်းကိုကိုဟာစစ်မှုထမ်းအပတ်စဉ်8တင်းနှန်းစင်းဖြစ်ပြီးလက်နက်ယူဆောင်လာခဲ့ခြင်းမရှိပေမဲ့ဂုံပြူစုငွေ9သိန်းကျပ်ချင်းမြင့်ပေးထားတယ်လို့သိရပြီး ၎င်းလင်းဝင်တသားရဲ့ရင်ဖွင့်စကားသံဗီဒီယိုကိုနီးဗျူဟာ33ကထုတ်ပြန်ထားတာဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးချစ်သည့်နဲ့စစ်ကြောင်းရဲဘော်တင်များအခြေခံစစ်ပညာသင်တန်းဆင်းပွဲကျင်းပတဲ့သတင်းကိုတင်ပြပေးပါမယ်။ပြည်သူ့ကာကွယ်ရေးတပ်မတော်အထူးတိုင်းစစ်ဒေသဗျူဟာအမှတ်32ချစ်သည့်နဲ့စစ်ကြောင်း P2905 မှတပ်သားတင်များအားအခြေခံစစ်ပညာသင်ကြားပေးခဲ့ပြီးအောင်မြင်စွာသင်တန်းဆင်းပွဲပြုလုပ်ပေးခဲ့ကြောင်း Black Panther Column မှသတင်းထုတ်ပြန်ပါတယ်။ချစ်သည့်နဲ့စစ်ကြောင်းအနေဖြင့်စစ်စင်ရေးအရှိန်ပုံမအားကောင်းလာသည့်နေ့အမျှစစ်ကောင်စီ၏တပ်စခန်းပေါင်းများစွာကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာကြောင့်ရန်သူအင်အားများကြီးမားစွာဆုံးရှုံးလျက်ရှိပြီးတော်လှန်ရေးတပ်ဖွဲ့ဝင်များအောင်မြင်မှုသည်ပြည်သူလူထု၏နေရာပေါင်းစုံတောင်ပေါင်းစုံမှပါဝင်နေမှုကြောင့်သာဖြစ်ကာလူထုတိုက်ပွဲမှသည်လူတို့အောင်ပွဲများစွာဆင်နွှဲနိုင်ဖို့တိုက်ပွဲဝင်သွားမယ်လို့အတည်ပြုထားပါတယ်ထို့အပြင်တပ်သားတင်များစစ်စစ်ခေါ်ယူလျက်ရှိကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာယခုနောက်ဆုံးစီရေးသတင်းအနေဖြင့် SOF ဖွဲ့စည်းတည်ထောင်ခြင်း၄နှစ်ပြည့်အမှတ်တရပတ်ကျော်ချင်းပြိုင်ပွဲကျင်းပတဲ့သတင်းကိုတင်ပြပေးပါမယ်မြူသားညီညွတ်ရေးအစိုးရပြည်သူ့ကာကွယ်ရေးတပ်မတော် P29999 အထူးစစ်စင်ရေးတပ်ဖွဲ့ SOF ဖွဲ့စည်းတည်ထောင်ခြင်း၄နှစ်ပြည့်အမှတ်တရပတ်ကျော်ချင်းပြိုင်ပွဲကျင်းပခဲ့တယ်လို့သိရပါတယ်။ဇူလိုင်လ21ရက်နေ့မှာကြာရောက်ခဲ့တဲ့ SOF တီထောင်ခြင်း၄နှစ်ပြည့်အခမ်းအနားကိုကရင်ပြည်နယ်မွန်ပြည်နယ်နဲ့ပဲခူးတိုင်းအတွင်းရှိတိုင်ရင်အထိုင်ချစခန်းများမှာတပြိုင်တည်းကျင်းပခဲ့တယ်လို့ဆိုပါတယ်။အခမ်းအနားအမှတ်တရအနေနဲ့တပ်ဖွဲ့ယုံစစ်ကြောင်းယုံတပ်ခွဲများမှကိုစားပြုအသင်းလိုက်စုဖွဲ့ကပတ်ကျော်ချင်းလုံးခတ်ပြိုင်ပွဲကျင်းပခဲ့တယ်လို့သိရပါတယ်။အဆိုပါပြိုင်ပွဲမှာပထမဆုဒုတိယဆုတတိယစုအထူးစုနဲ့နှစ်သိမ့်စုများကိုချီးမြှင့်ပေးအပ်ခဲ့ပြီးလေးနှစ်ပြည့်အမှတ်တရပွဲအားအောင်မြင်စွာကျင်းပပြီးစီးခဲ့တယ်လို့ဆိုပါတယ်။အထူးစစ်စင်ရေးတပ်ဖွဲ့ SOF ကို2022ခုနှစ်ဇူလိုင်လ21ရက်နေ့မှာပြည်သူ့ကာကွယ်ရေးတပ်မတော်တောင်ပိုင်းစစ်ဒေသကုတ်ကဲရီအဖွဲ့ကစတင်ဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စစ်ရေးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်တာကီမင်းစစ်သွေးနဲ့ကာရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။ဗီဒီယို NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။စီရေးသတင်းကောက်နှုတ်ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမွန်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်။ Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမွန်ပါ။ပထမဆုံးတင်ပြပေးမယ့်သတင်းကတော့တာချီလေးနဲ့ရှမ်းတောင်ဒေသများမှာရေကြီးမှုများဖြစ်ပွားနေပြီးလူသေဆုံးမှုများဖြစ်ပေါ်နေတဲ့သတင်းပဲဖြစ်ပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းတာချီလေးမြို့မှာမဲဆိုင်ချောင်းရီမြင့်တက်လာမှုကြောင့်ရေကြီးရေရှမ်းမှုဖြစ်ပွားနေတယ်လို့ဒေသသတင်းတွေကသိရပါတယ်။မဲဆိုင်ချောင်းရီဟာဇူလိုင်လ29ရက်ည7:00ကျော်ကစတင်မြင့်တက်လာခဲ့ပြီးမြို့အတွင်းရှိပုံထွန်ဆန်းဆိုင်တာလော့လွေတော်ခန့်မဲခေါင်ရက်ွက်များမှရေကြီးရေရှမ်းမှုဖြစ်ပေါ်ခဲ့တယ်လို့သိရပါတယ်။ဒေသခံလူဦးရေတထောင်ခန့်ဟာရေပိကလွတ်မြောက်ဖို့ဘေးလွတ်ရာကိုရွှေ့ပြောင်းနေထိုင်ကြရပြီးဗရဟိတဖွဲ့များနဲ့မိသက်တပ်ဖွဲ့များကကယ်ဆယ်ရေးစခန်းနှစ်ခုဖွင့်လက14များနဲ့ဒေသခံတွေကိုရေလွတ်ရာနေရာတွေကိုပို့ဆောင်ပေးနေတဲ့အပြင်ထမင်းနဲ့အခြေခံလိုအပ်ချက်များကိုပရာဟိတအဖွဲ့တွေကလှူဒန်းပေးနေတယ်လို့သိရပါတယ်။ဒါအပြင်ဇူလိုင်လ28ရက်နေ့နောက်ပိုင်းဒါချီလေးမြို့ဆန်းဆိုင်ရက်ွက်ပိုကျုပ်လမ်းမပေါ်မှာစစ်ကောင်းစီစစ်ကားတစ်စီးဟာရှိန်ပြင်းစွာမောင်းနှင်လာတာကြောင့်လမ်းမရှိဆိုင်ငန်းများအတွင်ရေလိုင်းများဝင်ရောက်ခဲ့ပြီးဆိုင်ငန်းများတွင်းမှာရှိတဲ့ပစ္စည်းတွေပျက်စီးခဲ့ကတကားတွေလည်းထိခိုက်ပျက်စီးခဲ့တယ်လို့သိရပါတယ်။လားတူရှမ်းပြည်နယ်တောင်ပိုင်းကလောမြို့နယ်မှာလည်းကလောချောင်းရီမြင့်တက်လာမှုကြောင့်ရက်ွက်လေးနဲ့ရက်ွက်နှစ်ရှိနေအများရေနှစ်မြုံနေပြီးရေစီးတန်စွာနဲ့မြို့ရင်းနေမိုင်းနေရာတွေကိုစီးဝင်နေတယ်လို့သိရပါတယ်။ထို့အတူပင်တယားမြို့နယ်ရှိကုန်းဆောင်နဲ့တိမ်ကုန်းကျေးရွာများမှာတောင်ချဲ့ရေကန်မှရေကြီးမှုကြောင့်အင်ဂျီ80နီးပါးရေထဲမျောပါသွားခဲ့ပြီးလူ6ဦးထပ်မံသေဆုံးခဲ့တယ်လို့သိရပါတယ်။ရှမ်းပြည်နယ်အတွင်းနမ်ခန့်လောက်ကိုင်းမိုင်းပေါက်ပန်ဆန့်ရွာငန်စတဲ့မြို့များမှာလည်းရေကြီးရေလျှော်မှုတွေဖြစ်ပေါ်နေပြီးလူနေအိမ်တွေပျက်စီးမှုနဲ့လူသေဆုံးမှုများမြင့်တက်လာနေတယ်လို့သိရပါတယ်ရှင်။ဆလဘီထိုင်းကမ္ဘောဒီးယားအပြစ်ခတ်ရစဲရေးသဘောတူညီတဲ့သတင်းကိုတင်ပြပေးပါမယ်။ထိုင်းနဲ့ကမ္ဘောဒီးယားနိုင်ငံတို့မှာနေဆက်တလျှောက်ဆက်လက်ဖြစ်ပွားနေတဲ့ပြပခါတွေကိုအဆုံးသတ်ဖို့မလေးရှားနိုင်ငံကွာလာလပူမှာကျင်းပခဲ့တဲ့ဆွေးနွေးပွဲမှာချက်ချင်းအပြစ်ခတ်ရစဲရေးသဘောတူညီခဲ့ကြတယ်လို့သိရပါဗျ။မလေးရှားဝန်ကြီးချုပ်အန်ဝါအီဗရာဟင်ရဲ့အိမ်တော်မှာကျင်းပခဲ့တဲ့ဆိုပါဆွေးနွေးပွဲသို့ထိုင်းယာယီဝန်ကြီးချုပ်ဖူထန်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွမ်မာနက်နဲ့အတူအမေရိကန်နဲ့တရုတ်ကိုယ်စားလှယ်လေးလာဆောင်ကြည့်သူများအဖြစ်တက်ရောက်ခဲ့တယ်လို့သိရပါဗျ။အာဆီယံဥက္ကဋ္ဌဖြစ်တောင်းယူထားတဲ့မလေးရှားဝန်ကြီးချုပ်အန်ဝါက ညီနိုင်ပေးသူဖြစ်ဆောင်ရွက်ခဲ့ပြီးဇူလိုင်လ28ရက်နေ့ညတကောင်ရဲမှစတင်ကချွင်းချက်မရှိအပြစ်ခက်ရဲစဲရေးအကောင့်ထဲပေါ်မယ်လို့သတင်းစာရှင်းလင်းပွဲမှာကြေညာခဲ့ပြီးဒါဟာပြိပက္ခရှော့ချိုင်းနဲ့ငင်းချဲရေးပြန်လည်ထူထောင်မှုပထမဆုံးခြေလှမ်းတစ်ခုပါလို့အန်နွာကပြောကြားခဲ့ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်မာနက်ကယုံကြည်မှုပြန်လည်တည်ဆောက်ဖို့အချိန်တန်ပြီလို့သတင်းထောက်များကိုပြောကြားခဲ့တယ်လို့ထိုင်းယာယီဝန်ကြီးချုပ်ဖူထန်ကလည်းငင်းချဲရေးထိမ့်သိမ်းရန်ကတိကဝတ်ပြုထားကြောင်းစီဝေးမှာတောင်းမွန်သောယုံကြည်ချက်ဖြင့်ဆွေးနွေးခဲ့တယ်လို့ဆိုပါတယ်။ဆွေးနွေးပွဲပြီးပူးတွဲကြေညာချက်အရမလေးရှားဟာပြစ်ခတ်ရစေးရဲ့အကောင့်ထယ်ဖို့မှုကိုတည်ကြစေရန်လေလာရေးအဖွဲ့တစ်ခုဖွဲ့စည်းပြီးညှိနှိုင်းဆောင်ရွက်မှာဖြစ်တဲ့အပြင်နိုင်ငံဝန်ကြီးချုပ်များနိုင်ငံခြားရေးဝန်ကြီးများနဲ့ကာကွယ်ဝန်ကြီးများကြားတိုက်ရိုက်ဆက်သွယ်မှုပြန်လည်စတင်ရန်လည်းသဘောတူခဲ့ကြတယ်လို့သိရပါတယ်။ထိုင်းကမ္ဘောဒီးယားပြည်ပခါသည်ထိုင်းကမ္ဘောဒီးယားနယ်စပ်တစ်လျှောက်လူ35ဦးထပ်မံတေဆုံးခဲ့ပြီးနှစ်ဖက်စလုံးမှလူပေါင်း 23,000 ကျော်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ရပါတယ်ရှင်။ကုဆလက်တင်ပြပေးမယ့်တရင်ကတော့လောင်းလုံမမြို့သားနှစ်ဦးအားခိုးရပါစိုက်ကဲနဲ့အတူလောင်းလုံပလတ်ဖဖမ်းဆီးနိုင်ခဲ့တဲ့တရင်ဖြစ်ပါတယ်။တနင်္သာရီတိုင်းလောင်းလုံမြို့နယ်မှာစိုက်ကဲခိုးသူမြို့သားနှစ်ဦးကိုခိုးရပါစိုက်ကဲနဲ့အတူဖမ်းဆီးရမိခဲ့တယ်လို့လောင်းလုံမြို့နယ်ပြည်သူ့လုံခြုံရေးအဖွဲ့ကထုတ်ပြန်ထားပါတယ်။ဇူလိုင်လ24ရက်နေ့မှာလောင်းလုံမြို့နယ်ကြေးရွာတရွာမှာစိုက်ကဲခိုးခင်ရတဲ့ပိုင်ရှင်ဖြစ်သူရဲ့တိုင်းစားချက်အရလောင်းလုံမြို့နယ်ပလတ်ဖရဲကြီးပလတ်ဖတပ်ဖွဲ့ဝင်များပကဖစုံသုံးတပ်ဖွဲ့ဝင်များရဲကြီးအုပ်ချုပ်ရေးဖွဲ့ဝင်များပူးပေါင်းကတွားရောက်ရှာဖွေဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။ထို့သောတွားရောက်ရှာဖွေဖမ်းဆီးရမှာမြို့သားနှစ်ဦးအားခွေရပါဆိုင်ကဲနဲ့အတူဖမ်းဆီးရမိခဲ့တယ်လို့သိရပြီး၎င်းမြို့သားနှစ်ဦးအားဖမ်းဆီးထိန်သိမ်းထားကဖမ်းဆီးရမိတဲ့ဆိုင်ကဲကိုမူလပိုင်ရှင်ထံပြန်လည်အပ်နှင်ခဲ့ပြီးဖြစ်တယ်လို့အသိပေးထားပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့လန်ဒန်ပြုပြင်ခြင်းလုပ်ငန်းများလျင်မြန်စွာဆောင်ရွက်နိုင်ရန်မိုးကုတ်ခရိုင်အတွင်းကလမ်းမိုင်း6ခုကိုယာယီအသုံးပြုခွင့်ပိတ်တဲ့သတင်းပဲဖြစ်ပါတယ်။ရေကြောပိတ်ဆို့မှုရှင်းလင်းခြင်းနဲ့လန်ဒန်များပြင်ဆင်ခြင်းလုပ်ငန်းများလျင်မြန်စွာပြည်စည်းဆောင်ရွက်နိုင်ဖို့လမ်းမိုင်း6ခုကိုဖြတ်သန်းသွားလာအသုံးပြုခွင့်ယာယီပိတ်ထားကြောင်း BSL နဲ့ TNL မိုးကုတ်ခရိုင်ကတည်ပြထားပါတယ်။မိုးဆက်မပြတ်ရွာသွန်းခြင်း၊မြေပြိုခြင်း၊ရေကြီးရေလျှော်မှုများဖြစ်ပေါ်ခဲ့ခြင်းကြောင့်လန်ဒန်များပျက်စီးခဲ့ရပြီးရေကြောပိတ်ဆို့မှုများဖြစ်ပေါ်ခဲ့ရတယ်လို့ဆိုပါတယ်။ထို့ဖြစ်ပါ၍လန်ဒန်ပြင်ဆင်ခြင်းလုပ်ငန်းများလျင်မြန်စွာပြည်စည်းဆောင်ရွက်နိုင်ဖို့1. မိုးကုတ်ကြောင်မဲကားလမ်း 2. မိုးကုတ်မိုးမိတ်ကားလမ်း 3. မိုးကုတ်စင်ကူကားလမ်း 4. မိုးကုတ်သပိတ်ချင်းကားလမ်း 5. ပြင်ဦးလွင်အုံမတီအုံမခမိုင်းလုံကားလမ်းနဲ့ 6. တကောင်တွင်းငယ်မိုးမိတ်ကားလမ်းတို့ကိုဖြတ်တန်းသွားလာခွင့်ယာယီပိတ်ထားကြောင်းအသိပေးထားပါတယ်။ယင်းကြီးငယ်များအလုံးကိုဇူလိုင်လ29ရက်နေ့မှာဩဂုတ်လ5ရက်နေ့အထိယာယီအသုံးပြုခွင့်ပိတ်ထားပြီးအင်းစည်းမော်တော်ယာဉ်များအားဩဂုတ်လ6ရက်နေ့မှပြန်လည်ဖြတ်တန်းသွားလာခွင့်ပြုမှာဖြစ်ကကုန်တင်ယင်းကြီးများကိုတော့နောက်ထပ်ထုတ်ပြန်ချက်တစုံတရာမထုတ်ပြန်မီကာလအထိအသုံးပြုခွင့်ပိတ်ထားမှာဖြစ်တယ်လို့သိရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့တာဂီခါရှယ်နဲ့မင်းစစ်သေးတို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
မတ်ထရီကိုပတ်ဆုပ်ဖို့ကနန်လေးတွေတောက်ပါနေစမြော်လေးချနဲ့အနာဂတ်မြင့်တေးကောက်ွက်ဆုံးလေးမြူးကြွနေမယ်ကန်တရားလမ်းပါကလေးလူဦးချီ
ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာယူရကဆက်လက်ပြီးမိုးရာသီကာလရေဘေးအန္တရာယ်ဆိုင်ရာအကြံပြုချက်များဆိုတဲ့အစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။မိုးရာသီကာလမှာပြည်သူတွေအနေနဲ့အရေးပြုလိုက်နာဆောင်ရွက်ရန်အတိပေးပန်ကြားခြင်းရေဘေးရေကြီးခြင်းတတိပေးချက်ရလျင်ရေအစားအစားအရေးပေါ်သုံးပစ္စည်းတွေနဲ့အရေးကြီးစာရွက်စာတမ်းတွေကိုမိမိနဲ့အတူထားပါရေကြီးနေချိန်မှာတရက်စစ်ပစ္စည်းတွေကိုအသုံးမပြုဘဲခလုတ်တွေကိုပိတ်ထားပါမိုးလေဝသတရေတွေကိုကြည့်ရှုနားထောင်ပြီးအကြံပြုချက်တွေကိုလိုက်နာပါကမ်းပါပြိုတတ်တာကြောင့်ရေချောင်းကမ်းပါအနီးကိုသွာလာတာတွေကိုရှောင်ကျဉ်ရပါမယ်ရေထဲမှာရေကူးတာလမ်းလျှောက်တာတွေကိုရှောင်ကြံပါတရိတ်ဆန်တွေကိုခြေနောင်ထားကြမှာရှောင်ကြံရပါမယ်ရေကြီးမှုဘေးရနေရဖြစ်ပွားချိန်မှာသိရှိလိုက်နိုင်ရန်အချက်များမြန်မာနိုင်ငံမှာမုတ်တုံကာလဖြစ်တဲ့ဇွန်လကနေအောက်တိုဘာလအတွင်းအနောက်တောင်မုတ်တုံလေးအကောင်၍မိုးအဆက်မပြတ်ရွာသွန်းလာကြောင်းဖြစ်စေမုန်တိုင်းများဝင်ရောက်ခြင်းနဲ့မုန်တိုင်းအရှိန်ကြောင်းဖြစ်စေမျက်စင်ကြီးရေကြီးခြင်းတွေဖြစ်ပွားလေရှိပါတယ်ရေကြီးများရဲ့မြေပြားပိုင်းမှာ၃ရက်ခန့်ဝိုးတဲတန်စွာရွာသွန်းလာကြောင့်မြေပြားပိုင်းမှာမြေကြီးပြီး အဆိုပါမြေကြီးတွေဟာမြေအောက်ပိုင်းတို့တစ်ဖြည်းဖြည်းစီစဉ်လာကမြေဝကျွန်းမဒေသတွေအထိပြန့်နှံ့ရေကြီးမှုတွေဖြစ်ပေါ်တတ်ပါတယ်။မိုးများတာကြောင့်မြေကြီးကြီးခြင်းနဲ့အတူမြေပြိုကမ်းပြိုခြင်းအဲရတပြည့်ရေကြီးခြင်းနဲ့ရေလောင်ကန်တွေဆယ်တွေရဲ့ရေပိုလွဲတွေကနေရေထုတ်လွတ်တာဆယ်ကျိုးပေါက်တာတို့ဖြစ်ပေါ်တတ်တာကြောင့်အထူးသတိပြုသင့်ပါတယ်။ရေကြီးခြင်းကြောင့်ပျက်စီးဆုံးရှုံးမှုများစွာဖြစ်ပေါ်နိုင်တဲ့အတွက်ပြည်သူတွေအနေနဲ့အောက်ပါအချက်တွေကိုသတိပြုနိုင်ရန်အသိပေးအပ်ပါတယ်။ရေမကြီးခင်ကြိုတင်ပြင်ဆင်သင့်သည်များ။ခါကြီးရေကြီးတွေနဲ့ချောင်းကျဲအနီးမှာနေထိုင်သူတွေအနေနဲ့လေတွေစက်တက်ရင်းတွေကိုကြိုတင်ပြင်ဆင်ထားပါ။စက်သုံးစီတွေနဲ့တက်ကဲဘောခွင်းတွေနဲ့ကျိုးတွေကိုကြိုတင်စုဆောင်ထားပါ။ခါခွေရေနှိမ့်တဲ့နေရာတွေနဲ့ရေဝင်နိုင်တဲ့နေရာတွေမှာနေထိုင်သူတွေအနေနဲ့ရေလွတ်ရနေရာတွေကိုကြိုတင်ရှောင်ရှားပါ။ကငယ်ရေထီး၍ပျက်စီးနိုင်တဲ့ပစ္စည်းတွေကိုရေလုံအောင်ထုတ်ပို့၍အထက်မြင့်တဲ့နေရာများသို့ကြောင်းရွှေ့ထားပါ။ကာကြီးရေဝင်ရောက်မှုလျှော့ချနိုင်ရဲ့နေအိမ်ပဝင်းကျင်နဲ့ရေမြောင်းပိတ်ဆို့မှုတွေကိုရှင်းလင်းပြီးရေနှုတ်မြောင်းတွေတူဖော်တာသဲအိတ်တွေဖို့တာတွေကိုစောင့်ရွက်ထားပါ။ငါအရေးပေါ်ပြောင်းရွှေ့ရလိုအပ်ပါကအရက်ဘက်လူမှုအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပူးပေါင်းစောင့်ရွက်ပါ။စာလုံးလိုအပ်တဲ့စားနပ်ရိက္ခာချောင်းများတန်ရှင်းသောစောက်သုံးရေစေဝါနဲ့ဓာစားထုတ်တွေလက်နှိပ်တမီပါဝါဘန်အရေးကြီးစာပြန်စာတန်းတွေနဲ့တကူရေသုံးပစ္စည်းတွေကိုကြိုတင်ပြင်ဆင်ထားပါရေးရကြီးချိန်မှာအသီးပြူရန်အချက်များကာကြီးပဝင်းကျင်အချိန်တွေကိုသတိပြုလေ့လာပါခါခွေအရေးပေါ်ရွှေပြောင်းရမယ်ဆိုပါကရေကြော်နေတဲ့လမ်းတွေရေပြိုကျနေတဲ့နေရာတွေတစ်ပင်ဓာအားလိုက်တဲ့ဓာကျိုးတွေပြိုကျနေတဲ့နေရာတွေကိုသတိပြုရှောင်ရှားသွားလာပါနေရင်အတွင်းနိုင်လဲယုံရင်းနေတဲ့လျှက်စက်မိကောင်းတွေနဲ့ဘီးကလုတ်တွေကိုသတိပြုဂိုင်တွဲပါနေအိမ်တွင်ရေဝင်ပါကလျှက်စက်မိန်ကလုတ်နဲ့ gas အိုးများကိုပိတ်ထားပါဒါငယ်နှစ်ပေကန့်ရေစီးအားဟာရင်းတွေကိုပါမျောပါစေနိုင်တဲ့အတွက်ရေမြင့်တက်နေချိန်မှာအသုံးမပြုသင့်ပါကာကြီးရေစင်းနဲ့အတူအစိမ့်ရှိတဲ့မွေးတွေချွန်ထက်တဲ့ပစ္စည်းတွေနဲ့အမိုက်ဒရိုက်တွေရောပါလာနိုင်တဲ့အတွက်ရေစင်းတဲ့ဖြတ်ကူးချိန်မှာအထူးသတိပြုပါ။ငါရေတက်ချိန်မှာခလေးငယ်တွေနဲ့အိမ်မွေးတိရစ္ဆာန်တွေကိုအထူးအလေးထားကာကွယ်စောင့်ရှောက်ပါ။ခလေးငယ်တွေအနေနဲ့ရေထဲမှာစော့ကစားခြင်းမပြုလုပ်ရပါ။ဒါလုံးရေထဲမှာအညစ်အကြေးတွေရောရောပါဝင်နေတဲ့အတွက်အဆိုပါရေကိုတောက်သုံးတာ၎င်းနဲ့ထိတွေ့ထားတဲ့အစားအသောက်တွေကိုစားတာတွေကိုမပြုလုပ်ရပါဘူး။ဒါလည်းရေကိုကြိုချက်ရွေတော့၎င်းရေတက်ဆေးခက်ရွေတော့၎င်းတောက်သုံးပါ။ဒါကွဲရဲရလူထုအတွင်အချင်းချင်းဂျိုင်းပင်ပူလူပါ
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာယခုတခါတင်ဆက်ပေးမယ့်တော်လန်ကြီးကဗျာအစီအစဉ်မှာနီချိုသွေးမှရေးသားရွတ်ဖတ်ထားတဲ့ဆက်သုံးမြင်းဆောင်လာရှိုးလို့အမည်ရတဲ့တော်လန်ကြီးကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ဆက်သုံးမြင်းဆောင်လာရှိုးလူဘရီကြောင့်ကျွန်ကျနေတဲ့မြို့ကြီးကိုတည်ငါခဏလွတ်ချထားခဲ့ပြီးညဦးရံမှာအကုဒူတွေအိမ်မောကျနေတဲ့အချိန်လန်းလျှောက်ထွက်ခဲ့တယ်ကြာဘန်းတွေကိုခူးဟိုးတောင်ရိုးပေါ်ကဇီဒီကိုဥခိုက်ဖူးမိတယ်မြို့အဝင်တောင်ကျချောင်းလေးမှာရောင်စုံငါးလေးတွေလွတ်လပ်ပြော်မျိုးကူးနေတယ်ရေတခွန်ဖြာကျရာတောင်ပေါ်တက်ခဲ့တယ်တန်ရှင်းလက်ဆက်တဲ့အောက်ဆီဂျင်ကိုတဝကြီးရှူးလို့ ဝင်လေထွက်လေမှာချစ်သူစစ်စစ်တွေကိုမေတ္တာပို့လိုက်တယ်မုန်းသူစစ်စစ်တွေကိုလည်းမေတ္တာပို့လိုက်တယ်အမောင်တဲ့ထွန်းလင်းနေတဲ့ကြယ်တွေကိုဥညွတ်ရင်စိတ်ညွတ်ညွတ်တောင်တွန်းတွေပျော်မြူးသွားတဲ့အထိအော်ဟစ်ပြစ်လိုက်တယ်ပဲ့တင်တန်းပြန်မလာတော့တဲ့အထိရာဇဝင်ထဲမှာရာဇဝင်မှုတွေနဲ့ခေါင်းယိုကျိုးကျနေတဲ့မြို့ကြီးကိုတတိငါခဏလွတ်ချထားခဲ့ပြီးဒကောင်ရံမအန္တရအိမ်မောကျနေတဲ့အချိန်အချင်းလေးတအေးအေးဆိုးလို့နေကြပန်းတော်တဲ့ရှောက်ခဲ့တယ်ကြည်ရွှင်စိတ်လေးဟာတဖွဲဖွဲကျနေတဲ့မိုးနှင်းတွေရှုမြုံမဆုံးအရိတ်တွေမှာလာရောင်လှက်လှက်လင်းနေအာနာရှင်ဆံမဆိုးလို့မြတ်တစ်ပင်တွေပေါ်ရင်ွယ်ခုနေတဲ့မိုးဥလေးတွေကိုမနှင်းရခဲ့ဘူးတရားမြတ်တလွတ်လပ်မှုကိုမြတ်နုတံဖိုးထားတဲ့စိတ်ဟာတလူလူလွင်းလို့ဒုကြငက်တကောင်လုံးမိုင်းထောင်ချီခီးနေရင်ပြေးဝင်လာတဲ့လောကဒဏ်တွေကိုနှလုံးသားနဲ့ခုခံကာကွယ်တက်ခဲ့ပြီးကိုချင်းစာတရားကိုလက်ကင်ထားခဲ့ပြီးဂျိတ်ကောက်တလက်နဲ့ယရနာတိုက်လိုက်ရှာနေတဲ့ကလေးငယ်တွေကအဆက်ဒီတားဈေးတယ်မလေးမျိုးစုံလောကကြီးတစ်ခုလုံးရန်တထရူပြုမဲ့သူတွေနဲ့ကင်းဝေးစေခြင်းနဲ့စင်းရဲနွမ်ပါကြီးနံ့စာစားနေရတဲ့ခေကြီးတစ်ခုလုံးကိုထမ်းပိုးပြီးဟိုးမိုးကိုစဝိုင်းတိပန်းမျိုးစုပ်ဖူးပွင့်ဝေးပြန့်တဲ့ကဘာတစ်ခုပြူစုပြိုးထောင်ခြင်းနဲ့စစ်တလင်းပြင်မှာမြေစာပင်ဖြစ်နေတဲ့ဒုက္ခတွေတွေကိုဒုက္ခရိတ်မှာချွေးတိတ်ပေးလိုက်ခြင်းနဲ့အဓမ္မဝါဒီနဲ့အနာရှင်ရရှိသူတွေကိုကြာဆုံးပြတ်တုံးစေခြင်းမတရားတဲ့ဥပဒေတွေနဲ့ကြမ်းကြုတ်ရိုင်းဆိုင်သူတွေကျူးလွန်ကြတဲ့အမားတွေမှာမျက်ရည်ဟာမြစ်လိုစီးခဲ့ရတဲ့နှစ်ကာလများနေ့စဉ်နဲ့အမျှဒုက္ခတွေနဲ့နင်းပြဘွားတွေအတွက်ကိုခြင်းစာမှုနဲ့ထတ်တူပြုကူညီပြီးမေတ္တာတရားချင်းစီးခြင်းထိုးမဲ့ပွဲဝင့်ရင်ဝင်လာလေအမောင်မှာနစ်မိုးနေရတဲ့အလင်းနဲ့အတူတော်နဲ့တောင်ပေါ်ဖြာကျနေတဲ့စိတ်မှာကြီးကျယ်ခမ်းနားတဲ့အနာဂတ်ကိုတဟုန်ဟုန်တောက်လို့လာရောက်မြော်တမ်းကစားမိတယ်မလို့ဂျင်နာတွေရပြီးလို့ဂျင်နာတွေမရတဲ့စစ်ကာလကြီးမှာစိုးရိမ်ကြီးမှတ်ထက်ရောက်နေတဲ့ဘွားတွေရဲ့ဒဏ်ရာကိုပြောက်ကင်းအောင်ကုတမယ်ကိုချင်းစာတရားနဲ့မေတ္တာတရားကိုစာလောင်ငတ်မွတ်လို့ထိတ်တလန့်နဲ့နေရက်တွေကိုဖြတ်တန်းရေအတွက်ကြည့်ပြီးတော့အပူပင်ခင်းတဲ့ရေမောဒန်တွေကိုရှာမတွေ့သေးဘူးနောက်တစ်ခါစစ်ဖျားပွင့်လာမလို့ခြင်းဘူးအာနာရှင်အလိုမရှိမှုနဲ့ဝါဒဖြူစင်တဲ့မြေပေါ်မှာခွင့်တူညီမျှမှုတွေနဲ့ငင်းချမ်းမှုတွေပဲလိုတယ်ဆိုတဲ့အကြောင်းဆွေးမြစ်ကြေကွဲဖွယ်ခေါင်းလောင်းထိုးတယ်မှာပျောက်ဆုံးနေတဲ့နိဗ္ဗာန်ကိုတဲတဲနဲ့ကြားလိုက်ရတယ်တည်ငှခဏလွတ်ချထားမိတဲ့မြေပေါ်မှာအနိဋ္ဌာယုံကြီးဆွဲခံရတဲ့မြို့ကြီးကိုကဲ့တင်ဖို့တန်တရာတွေကိုတန်တရာမှာလွတ်ချထားခဲ့ပြီးအာယုံဥမာဆယ်လမုန်ငါးတကောင်ကိုပင်လေရေမျက်နှာပြင်အထက်2806ပြည့်အရောက်ချီတက်လာခဲ့ပြီးမိချူတွေး
ရေဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တော်လန်ရေးတေဂီတအစီအစဉ်မှာ404မှတင်ဆက်ဖျော်ဖြေထားတဲ့မော်ကွန်းသစ်တို့မြန်မာလို့အမည်ရတဲ့တော်လန်ရေးတေဂီတကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာThank you.
sanaimo pidu so ya tesido yoji koza muro alo shi negebi ande yaki shinja zelo diru re wa myo ya zebo ma bi dara itwa tambo pya ya nai de
ညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာ7ဒသမ9 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17ဒသမ6 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့ နိုင်ငံတကာကစေတနာရှင်များလှူအားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်